KIA ကချင်လက်နက်ကိုင်အဖွဲ့ဌာနချုပ်လိုင်ဇန်နဲ့ပညာရေးကျောင်းတွေတရှိရာမိုင်ဂျန်ရန်မှာ COVID-19 အတည်ပြုလူနာ20နီးပါးတွေ့ထားတယ်လို့ COVID-19 ရောဂါတားဆီးနှိမ်နင်းကော်မတီတာဝန်ရှိသူတွေကပြောပါတယ်။လုံလုံဆင်မှာတော့ဒီဒေတာထဲမှာအဝင်အထွက်ဂိတ်တွေကိုလည်းပိတ်ထားလိုက်ပြီးတော့မိုင်းကြရံမှာတော့ကျောင်းနဲ့လူစုဝေးနေရာတွေကိုယာယီပိတ်ထားလိုက်ပါပြီ။ရန်ကုန်ကလာတဲ့ KA နေမင်းရင်းကကိုဗစ်ကူးစက်မှုသတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပေးမှာပါ
။မြန်မာပြည်နဲ့မြို့ကြီးတွေမှာဒီရက်ပိုင်းကိုဗစ်ကူးစက်မှုစိုးစိုးဝါးဝါးပြန်လည်ဖြစ်ပေါ်နေချိန်ကချင်လက်နက်ကင် KA ဌာနချုပ်နေမင်းလိုင်ဇာမှာလည်းယောဂါပုတ်ကူးဆက်လူနာ20လောက်တွေ့ရှိခဲ့ပါတယ်။လောရော့ဆယ်လိုင်ဇာမြို့မှာယောဂါကူးဆက်မှုအခြေအနေကို KIO COVID-19 ယောဂါတားဆီးနေနေကော်မတီတွင်းမှုဗိုလ်မှူးကြီးဟိန်းအောင်က VOE ကိုခုလိုပြောပါတယ
်။6ရက်နေ့မှာ positive လူနာထပ်တွေ့တာရှိတယ်။လိုင်ဇာမှာခုဒီနေ့တော့တင်ဆိုရင်အယောက်20လောက်တော့ရှိပြီ။ခုကျေးရုံမှာဆိုလို့ရှိရင်ခု6ယောက်ရှိနေတယ်။ပေါ်မြောက်ဆိုလို့ရှိရင်တလားလောက်တော့ရှိပြီအဲလူတရားတော့ခုနပြောတဲ့အတိုင်း6ရက်နေ့မှာတွေ့တယ
်ကချင်မြို့သားကောလိပ်ဖက်ဒရယ်ဥပဒေအကယ်ဒမီနဲ့တခြားပညာရေးကျောင်းတွေတရှိဟာမိုင်းဂျာယံမြို့မှာလဲကူးစက်လူနာတွေ့ရှိထားတယ်လို့အခုလိုဆက်ပြောပါတယ
်မိုင်းဂျာယံမှာတော့သူတို့ပြတော့တွေ့ထားတဲ့ဒါမဲ့သူတို့ကအေးဒီမှာပို့တယ်ဆိုတော့ confirm အံတမီဖြစ်တယ်ဘွေးမှာလဲ confirm အံယူပို့တော့လုပ်နေကြတယ်တော့တင်းတော့ကြားရတယ်
2020ခုနှစ် COVID-19 စတင်ပြန့်ပွားခဲ့တဲ့အချိန်ကလေးကတရုတ်မြန်မာနယ်စပ် KIA ထိန်းချုပ်နယ်မြေတွေမှာယောဂထိန်းချုပ်ရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့တယ်လို့ပြောပါတယ်။မိုင်းဂျာယန်ဒေသကကူညီရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေသူတူကတော့တန်မြတ်လူနာ5ဦးကိုစစ်ဆေးချက်ယူထားတဲ့အကြောင်းနှစ်ယောက်ကိုအတည်ပြုထားကြောင်းပြောပါတယ်။
ဒီမှာရအခု suspect ဒီက9ရက်လုံးကြာရတယ်နဲ့ SPND ရောသူတို့ recheck ပေါ်လေပြန်ဆက်မယ်ဆိုကြနေဖြီအလုံးကမနေ့ပြန်ကျမှကြည့်မယ်လို့ပြောတယ်။ဘယ်လိုလဲနက်ကိစ္စကတော့ confirm ဟုတ်တယ်။ဆက်နဲ့၃ယောက်ကထပ်ပြီးတော့ check တော့နော်အခုကျက်ချက်ထားတယ်လို့ပြောတယ်။အဲ့ဒါမနေ့ပြန်နောက်မှတွေ့လိမ့်မယ်
။ KIA ပြောရေးဆိုဝင်ရှိသူဘုံမူကြီးနော်ဘူးကလက်ရှိအချိန်မှာမိုင်းဂျာနဲ့လိုင်ဇာဝင်ထွက်တွေပိတ်ထားသလို COVID-19 ရောဂါဒါစီရေးအတွက်လည်းပုံမဆောင်ရနေတဲ့အကြောင်းပြောပါတယ
်။အကုန်လုံးလည်းဆရာတော့ကျွန်တော်အဝင်ထွက်တွေအကုန်လုံးပိတ်ထားပါတယ်။ကျွန်တော်ဒီလိုင်ဇာဘက်မှလည်းပိတ်ထားပါတယ်။ဘုံမလိုင်ဇာမချင်းနာကာလာတို့ဘောနော်အဲ့ဒါမှလည်းပိတ်ထားပါတယ်။ဒီ mask campaign တို့ပေါ့နော်အဲဒီ booster campaign တို့ကကျွန်တော်အမြဲတမ်းလုပ်ပါတယ်။နောက်မြို့သားမှလည်းဒီစီကံ TV ရေးတွေလည်းကျွန်တော်လုပ်ပါတယ
်။မိုင်းကြရမှာတော့ကျောင်းတွေဖျားကျောင်းတွေလိုလူစုလူဝေးနေရာတွေကိုတပတ်ပိတ်ထားသလိုဈေးတွေကိုလည်းမနေ့ပိုင်းမှသာအချိန်ကန့်အသတ်နဲ့ခွင့်ပြုပါတယ်။ COVID-19 ကူးစက်မှုပထမလိုင်းနဲ့ဒုတိယလိုင်းဖြစ်ပေါ်နေချိန်မှာ KIA နယ်မြေအတွင်းယောဂဘုံကူးစက်တာမရှိဘဲအခုဒီချိန်မှာမှစတင်ကူးစက်တာဖြစ်တဲ့အကြောင်းလဲယောဂဒါစီနေနေကော်မတီအတွင်းရင်းမှုကပြောပါတယ်။ KIA ထိန်းချုပ်နယ်မြေလိုင်ဇာနဲ့မန်ဂျာလို့နဲ့ထိစပ်နေတဲ့မိုးမောင်းနဲ့ဗမောင်မြို့နယ်တွေမှာလည်း COVID-19 ကူးစက်မှုတွေရှိနေပြီးအထူးသဖြင့်လူစုလူဝေးနဲ့နေထိုင်ရတဲ့ဆစ်ဆောင်ဒုက္ခတွေစကန်ဒီမှာပါကူးစက်တာတွေရှိနေတဲ့အတွက်ဒေသခံပြည်သူများပြားစိုးရိမ်နေကြပါတယ်ခင်ဗျာ။